မြန်မာနိုင်ငံမှာဆယ်ရက်ကြာအိမ်ပြေမထွက်ရညွှန်ကြားချက်ထုတ်ထားတဲ့အချိန်အရေးပေါ်ဖြားနာလာရင်ဘယ်လိုလုပ်ရသလဲဆိုတဲ့အကြောင်းကိုသောရရှင်တွေကိုပြောပြပေးကြပါမယ်။အခုဆိုရင်တော့မြန်မာနိုင်ငံမှာကမ္ဘာ့ကံရောဂါ COVID-19 ဓာတ်ခွဲတည်ပြုလူနာတရားဝင်စည်းရင်ဧပြီလ10ရက်နေ့ညနောက်ဆုံးထုတ်ပြန်ချက်အရဆိုရင်တော့28ရောက်ရှိသွားပါပြီ။ခရီးသွားရာဇဝင်ရှိသူခရီးသွားရာဇဝင်မရှိသူလူနာတွေနဲ့ထိတွေ့ခဲ့သူစသည်အားဖြင့်ကူးစက်နေတာမို့ဒီထက်ပိုပြီးကူးစက်ပြန့်ပွားမှုကြဲကြဲပြန့်ပြန့်မဖြစ်ရအောင်တားဆီးရင်အိမ်ထဲမှာပဲနေကြဖို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ကလူထုကို Facebook ကနေတစ်စစ်မေတ္တာရက်ခံထားပါတယ်။ပြည်내နဲ့တိုင်းအသီးသီးမှာလည်းဧပြီလ10ရက်နေ့ကနေဧပြီလ19ရက်နေ့အထိအိမ်ပြေလုံးဝမထွက်ကြဖို့ညွှန်ကြားချက်တွေထုတ်ပြန်ထားတာပါ။အိမ်ပြေမထွက်ကြဖို့ဘာကြောင့်ညွှန်ကြားချက်ထုတ်ရတယ်ဆိုတာလူလူကိုသေချာသိနာလေစေချင်ပါတယ်လို့ COVID-19 ကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းတွေမှာစည်စနာဝင်တဲ့အဖြစ်လိုက်ပါဆောင်ရွက်ပေးနေသူအထွေထွေယောဂကုဆရာဝန်ကြီးဒေါက်တာကျော်စွာဦးကအခုလိုပြောပြပါတယ်
ဒီလိုကပေါ့ဒီဒီပုံမှာလိုက်နာဆောင်ရွက်တာလည်းကျွန်တော်တွေ့ရပါတယ်ဒီလိုပါပဲကျွန်တော်တနိုင်ငံလုံးမှာသူ့တိုင်းတာနဲ့သူတော့ထုတ်ပြန်ထားတဲ့ဒီမိသားစုကံနှိမ့်ညွှန်ကြားချက်တွေဒီလူလူအများစုကလိုက်နာတာကိုကျွန်တော်အနေနဲ့တွေ့ရတယ်ပေါ့နော်တားရတယ်ကျွန်တော်ကရုပ်တရက်ဒီလိုဟိုနေသားကြဖို့ကလည်းတော်တော်မလွယ်ရဘူးเนาะအိမ်ထဲနေမထွက်ဘူးဆိုရင်လူရဲ့တဘာဝပေါ့တဖြည်းဖြည်းနဲ့ကျွန်တော်တို့နိုင်ငံမှာအခုဒီယောဂရှာဖွေတဲ့ test ပေါ့เนาะစစ်ဆေးတဲ့ဟာပမာဏကများလာပြီများလာတဲ့အကြောင်းမို့ကျွန်တော်ကဒါ case ပေါ့เนาะဒီလူနာယောဂဖို့ရှိရတဲ့ကောင်ကိုပြီးတွေ့ရမယ်အနေထားရလို့ရှိလာတယ်နောက်တစ်ခါကျွန်တော်တို့ဒီမှာလည်းတချို့ case တွေဟာဆိုလို့ရှိရင်ကျွန်တော်တို့ဟိုဒီ local transmission လို့ခေါ်တဲ့ဒီပြည်တွင်းကူးစက်မှုများဖြစ်နေတာရှိနေလည်းရှိတာပဲ။ပြည်တွင်းစကားပါနေတာတော့ဘာလို့ဖြစ်ဖြစ်အခုလိုပဲကျွန်တော်တနင်္ဂနွေမှာရှိခဲ့ဒီမှာနေနေသားတွေကဒီအိမ်မှာပဲအဲတော့အိမ်မှာပဲနေကြပြီးတော့ covid ကာကွယ်ရေးမှာဟိုတူးချင်းစီပြီးနေပူပေါင်းကာကွယ်ကြမယ်ဆိုရင်ကျွန်တော်နိုင်ငံကဘာလို့ဖြစ်ဖြစ်ဒီအခိနာတက်တာမယ်လို့ကျွန်တော်ယူဆပါ
အခုလိုနေထိုင်ရတဲ့အချိန်မှာမိမိကိုယ်တိုင်ဒါမှမဟုတ်မိသားစုဝင်နဲ့ပတ်ဝန်းကျင်မှာဖြားနာမှုဖြစ်ခဲ့တဲ့ဆိုရင်ဆေးရုံဆေးကကိုအမြန်ဆုံးဆက်သွယ်ကုသမှုခံယူဖို့ကိုလည်းဒေါက်တာကျော်စွာဦးကတိုက်တွန်းပါတယ်
။သူတိပေါ့နော်။ဟိုမိမိကိုယ်တိုင်အပေါ်မှာတော့မိမိသားစုဝင်တွေတော့မိမိပတ်ဝန်းကျင်မှာအရင်ဖြားတဲ့နာတယ်ဆိုလို့ရှိရင်အကယ်ဒီတရားမြင့်နဲ့အဖြားလုံးဝလည်းမကြောက်ဘူး။ပို့ပြီးတော့လည်းလက္ခဏာတွေကပိုဆိုးလာတယ်ပေါ့နော်။ဥမာအဖြစ်ပါဆိုချောင်းဆိုးမယ်အတက်ချီကျတဲ့အတက်ချီမဝတ်ဘူးဖြစ်နေ။အခုချိန်မှာဒီဆေးရုံတွေဒီကျန်းမာရေးဌာနတွေကတော့အဲကိုဗစ်ကဒီပထမဦးစားဖြစ်တဲ့ကြောင့်ကိုဗစ်ကိုတော့ကျွန်တော်ပထမဆုံးရှင်းသားပြီးတော့သူတို့တွေကုသမှုတွေလမ်းညွှန်မှုတွေဆွဲပြောင်းမှုတွေကိုကျွန်တော်လုပ်မှာပေါ့နော်။ဒီလိုဒီလိုအနေနဲ့ပေါ့နော်။တော့ကိုခီးတော့ရာဇဝင်ရှိမရှိအသေးချာလေးရာဇဝင်မမှန်ကန်ကန်တိကျပြောပြဖို့တော့ကျွန်တော်အနေနဲ့လေးစားတိုက်တွန်းလို့ပါ။
ပြည်သူတွေအပြစ်မထွက်ဖို့ညွှန်ကြားချက်ထုတ်လိုက်တဲ့ဧပြီလ10ရက်နေ့ကနေစလို့စည်စနာဝင်တဲ့အထူးကူဆရာဝန်ကြီးတွေဆရာဝန်တွေတူနာပြုတွေဦးဆောင်ပြီးတော့ Fever Clinic ဖြားနာလူနာကူဆေးကူခန်းတွေဖွင့်လှစ်ပြီးလဲအထူးသဖြင့်ဖြားနာသူတွေကိုပူချိန်ရှိနေသူတွေအတွက်အထူးဆေးကန်းဖြစ်တဲ့ဖွင့်လှစ်ကူတာပေးနေပါတယ်လို့အဲ့ဒီဆေးကန်းတွေဖွင့်လှစ်နိုင်ရေးပူးပေါင်းပါဝင်လှူရှားနေသူဆရာဝန်ကြီးဒေါက်တာကျော်စွာဦးကပြောပါတယ်
။ဟုတ်ကျွန်တော်တို့ဒီနေရာလေးလုပ်ဖြစ်တဲ့ကြီးရဲ့တရားတော်ဦးကျွန်တော်တို့ဒီဆေးကန်းတွေ19ရက်ကာလမှာကျိုးဒီဆေးကန်းတွေကလည်းသိထားတာရှိတယ်နော်။ဒီကိုယ့်ရဲ့ဆေးကန်းနေပြီးတော့ social infection ပေါ့နော်။ဒီရောဂါကူးစက်တာဖြစ်မှလည်းဆိုးတယ်။အချို့လည်းအကြောင်းကြောင်းကြောင့်ဒီဆေးကန်းတွေခဏဖိတ်ထားတဲ့အခါမှာဒီဒီလူမျိုးအနေနဲ့ဆေးရည်ဆေးကန်းသွားဖို့အခက်အခဲတွေ့နေရမှာရှိတာပေါ့နော်။အဲ့တော့ကျွန်တော်တို့ကရည်ရွယ်ပြီးတော့ဒီဖြားနာတဲ့လူနာတိတန့်ကိုကျွန်တော်တို့ကုသပြီးမျိုးဆိုရည်ရွယ်ချက်နဲ့ကျွန်တော်ရဲ့ဒီချိုမိတ်ဆွေဆရာဝန်ကြီးလူငယ်ဆရာဝန်တွေကနေပြီးတော့ဦးဆောင်မျိုးချုပ်မြင့်နေမှာစလုပ်ခဲ့ပါတယ်။ဥမာ insane ကတောင်းညွတ်တာမျိုးကျွန်တော်ဒီတင်ငန်းမျိုးပေါ့နောက်ဆိုလို့ရှိရင်ဒီပေါ်ဆောင်တို့ပါလို့ဆွင့်မယ်ကြားပါတယ်။အထူးသဖြင့်ကျွန်တော်တို့ကတော့ဟိုပြောရအောင်ဒီ covid ကာကွယ်ထိန်းချုပ်ကုသရေးမှာတောင်းတနေရနေပေါ့နော်ဒီကာလမျိုးမှာဟိုဝိုင်းဝန်းလှုပ်ဆောင်ပေးတဲ့သဘောပါပဲ။ကျွန်တော်ကတော့ဒီကဖြားနာတဲ့လူငါကိုကုသပေးဖို့ရည်ရွယ်ပါတယ
်။ COVID-19 ကိုဝိုင်းဝန်းပြီးတော့တားဆီးကာကွယ်တိုက်ဖျက်ရေးအတွက်ကျန်းမာရေးပညာရှင်တွေစင်စနဝန်ထမ်းတွေပူးပေါင်းလှုပ်ဆောင်နေကြပါတယ်။ဒီလိုကမ္ဘာကံရောဂါကိုကာကွယ်တိုက်ဖျက်ဖို့ကလူမှုရဲ့အခက်ခဏကလည်းသိအရေးကြီးတာမို့ပူးပေါင်းပါဝင်ကြပါလို့ကိုယ်တိုင်လှုပ်ဆောင်နေသူတွေကမေတ္တာရက်ခံပန်ကြားထားပါတယ်။ကျွန်မစုမုံကဆက်သွယ်ပေးပြတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။